ပါပနာရေးဝန်ကြီးဦးအောင်ကိုရဲ့မွတ်စလင်ဆန်းကျင်ရေးမှတ်ချက်ပြီးကြောဆုံမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ဖို့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသားမကြီးဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ကဒုညကဆင့်ခေါ်တတိပေးလိုက်ပါတယ်။တချိန်တုန်းကပဲရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးမြန်မာအစိုးရမှအပြေးဝတောင်းဝန်ရှိတယ်လို့အမေရိကန်သံတမန်ကြီးမီလာကပြောပါတယ်။မန်ယူနိုင်ငံကတင်ဆက်ပါပါ။
မြန်မာနိုင်ငံကဝင်ကြီးတုံးအနေနဲ့တာဝန်မဲ့ပြီးလူမျိုးဘာသာခွဲခြားရေးစိတ်နဲ့လက်ချက်ပေးပြောဆိုခဲ့တာကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနရဲ့အတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းခါရှက်အလမ်ကမြန်မာတမန်ကြီးဦးလွင်ဦးကိုဒီဇင်ဘာလ5ရက်နေ့ကဆင့်ခေါ်တတိပေးပြောဆိုခဲ့တာပါ။တာဝန်ရှိဝင်ကြီးသူရဦးအောင်ကသူအရင်ပြောခဲ့တဲ့အစိုးရဘာသာကြီးတစ်ခုဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့ကရန်ကုန်မှာပြုလုပ်တဲ့အခမ်းအနားတစ်ခုမှာသတင်းတော့တွေကိုပြန်ပြီးဖြေရှင်းရတာကနေပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုရိုင်းကုလသမဂ္ဂမှာသူတို့နိုင်ငံအနေနဲ့ဒုက္ခသည်တန်းကိုလက်ခံထားရတယ်လို့ပြောပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတယ်လို့သူကဦးအောင်ကိုကသတင်းထောက်တွေကိုပြောပါတယ်။နောက်ပြီးဘင်္ဂလီလူငယ်တွေကိုလည်းရခိုင်နဲ့မြန်မာပြည်ကိုချီတက်ကြောင်းဆိုပြီးလှုံ့ဆော်ရိုက်သွင်းနေတယ်လို့ဝန်ကြီးကပြောပါတယ်။အခုလိုဝင်ကြီးတုံးအနေနဲ့တာဝန်မဲ့ပြောကြားတဲ့စကားဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့အပြင်ရိုဟင်ဂျာရေနေရရင်ပြန်ရေးကိစ္စကိုအထူးပဲထိခိုက်စေကြောင်းနိုင်ငံသားရေးဌာနအတွင်းဝင်ရေဒတ်ဗိုလ်ချုပ်ဟောင်းခါရှက်အလမ်ကပြောပါတယ်။တာမာရေးဝင်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတမန်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြောဆိုတဲ့အထက်မှာတန်တမာရေးစကားလုံးတွေပြင်းပြင်းထန်ထန်သုံးလုံးခဲ့တယ်လို့လည်းသူကဆိုပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုစာချုပ်အရရိုဟင်ဂျာတွေဟာမြန်မာနိုင်ငံကလူတွေဖြစ်တယ်ဆိုတာဝန်ခံထားပြီးသားဖြစ်တယ်လို့ဒီလူတွေဟာမြန်မာဗတ်ချမ်းမှာနေတဲ့လူတွေဖြစ်တယ်ဆိုတာကိုလည်းမြန်မာတပ်မတ်ဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအတွင်းဝင်ကတတိပင်းပြောဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအလုံးမြန်မာနိုင်ငံကသူတို့နေရပ်ကိုပြန်ရေးမြန်မာအစိုးရထက်ဘင်္ဂလားဒေ့ရှ်ကပို့ပြီးလူလာပေမဲ့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့အခြားအခြေခံလူခွင့်ရေးတွေကိုပေးမှသာအဓိကပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းခါရှက်အလမ်ကဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဘယ်ရိုဟင်ဂျာတွေကိုမှသူတို့အစိုးရအနေနဲ့အစိုးရဖြစ်အောင်လုပ်ပေးနေတာမရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားအတွင်းဝင်ခါရှက်အလမ်ကမြန်မာတမ်မတ်ကြီးကိုပြောပါတယ်။အခုလိုသာသနာရေးဝန်ကြီးသူရဦးအောင်ကိုမှတ်ချက်ပေးပြောဆိုတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့မှာဘင်္ဂလားဒေ့ရှ်နဲ့ဆက်ကောက်ဆက်ဘဇာဒုက္ခသည်စခန်းတွေကိုတိုက်ရောက်ကြီးစုနေတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တမ်မတ်ကြီးအော်မီလာကလည်းဒုက္ခသည်စခန်းတွေရဲ့အခြေအနေတွေဟာအလွန်ကိုဆိုးရွားနေစေဖြစ်ပြီးမြန်မာဗတ်ချမ်းသူတို့နေရဲ့ရွာတွေကိုပြန်နိုင်ရေးအရေးကြီးနေကြောင်းသူကပြောပါတယ်
။ As I come to the end of my second day here in Cox's Bazaar, it really hit me in a big way.
Cox's Bazaar ကဒုက္ခသည်စခန်းတွေကိုဒုတိယမြောက်နေ့အဖြစ်လာရောက်ကြည့်ရှုရမှာဒုက္ခသည်တွေရင်ဆိုင်နေရတဲ့အလွန်ကြီးမားတဲ့အကျအတဲကိုမြင်ရတဲ့ကျွန်တော်အဖို့အလွန်ပဲတုံ့လွတ်ချောက်ချပြီးစိတ်မကောင်းဖြစ်ရပါတယ်။မနေ့ကလည်းကျွန်တော်ပြောခဲ့ပါတယ်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရပါရောပြည်သူတွေရဲ့သဘောထားကြည့်မှုစေတနာအပြည့်နဲ့ကူညီမှုဟာတကယ့်ကိုကျေးဇူးတင်လေးစားလောက်ပါတယ်တချိန်ထဲမှာပဲကျွန်တော်မြင်တာကဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်အရေးအကြီးဆုံးဟာသူတို့နိုင်ငံကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဖြစ်ပါတယ
်ဒါ့အပြင်ကိုယ်တိုင်မြင်တွေ့ရတဲ့အခြေအနေအရဒုက္ခသည်တွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကပူးပေါင်းဆောင်ရွက်မှုတွေရှိတာတွေ့ရပြီးအဓိကတာဝန်ရှိတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေလုံခြုံရေးနဲ့ပတ်သက်တဲ့အာမခံချက်မျိုးရှိနေတဲ့အခြေအနေမျိုးတိုးတက်လာတာမတွေ့ရဘူးလို့အမေရိကန်တမ်မတ်ကြီးမီလာကပြောပါတယ်မြန်မာဗတ်ချမ်းကနေရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးလာနေဆဲဖြစ်တယ်လို့တမ်မတ်ကြီးကဆိုပါတယ
် We need to ensure that the eyes of the world remain focused
ရိုဟင်ဂျာဒုက္ခသည်အရေးကိုကဘာကြီးအနေနဲ့မျက်ခြေမပြအာရုံစိုက်ဖို့လိုအပ်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထွက်ပြေးလာကြဆဲဖြစ်ပြီးတလကိုလူဦးရေ150ဒါမှမဟုတ်100လောက်ရှိနေပါတယ်ဒါဟာတကယ့်ကိုများပြားတဲ့အရေးအတွက်ပါဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အနေနဲ့စီးပွားရေးအရာရောတဘာဝပတ်ဝန်းကျင်ထင်ထင်ရေးအရာပါအလွန်ထိခိုက်ပါတယ်ဒီမှာရှိတဲ့အတိုင်းဝိုင်းနဲ့ပူပေါင်းအလုပ်လုပ်တာကိုမြင်ရတာတကယ့်ကိုလေးစားစရာကောင်းပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေသူတို့မူရင်းနေရာကိုပြန်နိုင်ဖို့အခြေအနေတွေလက်တွေ့ဖန်တီးပေးဖို့မြန်မာဘက်မှတာဝန်ရှိပါတယ်
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာစတင်မှုဖြစ်ပြီးနဲ့ဒုက္ခသည်တွေတရားမှမပြန်ကြတဲ့အတွက်အစီအစဉ်မအောင်မြင်ဖြစ်ခဲ့ပါတယ်။မြန်မာဘက်ကလက်ခံတဲ့ပထမဆုံးအတုပ်စီးရင်မှာတော့ဒုက္ခသည်ပေါင်း2251ဦးရှိပါတယ်ရှင်။